ကြည်စမ်းစက်မှုထိပ်သီးခုနှစ်နိုင်ငံစီးပွားဘက်ကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချဉ်းလက်ထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်အရအမေရိကန်ပြည်ထောင်စုကလွယ်လို့ဥရုယာတီပြောင်းလဲမှုရော့ကျရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စရတွေနဲ့ Paris သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပြန်လည်တုံ့တက်နေစေကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါဝင်နိုင်တဲ့အနေအထားမရှိသေးဘူးလို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်စဉ်ကိုနားလည်သဘောပေါက်ထားတဲ့အတွက်ကနေဒါ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ UK နိုင်ငံတို့ကအစိုးရအကြီးအကဲတွေအပါအဝင်ဥရောပကောင်စီ၊ဥရောပကော်မရှင်တို့ကဥက္ကဋ္ဌတို့အနေနဲ့ Paris သဘောတူညီချက်ကိုအများဆုံးအကောင့်ထဲဖော်ကြဖို့တနိထံပြုကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်အယူစိတ်မှုရော့ကျရေးလွန်ခဲ့တဲ့နှစ်တုန်းကနိုင်ငံပေါင်း195နိုင်ငံကကိုယ်စားလှယ်တွေအကြရရှိခဲ့တဲ့သမိုင်းဝင် Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးမထွက်ရေးအချင်းယူဆုံးဖြတ်ဖို့လိုနေသေးတယ်လို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Paris သဘောတူညီချက်အတွက်အပြစ်ဒဏ်ဆုံးဖြတ်ချက်ကိုရှေ့သတင်းပတ်အတွင်းမှာချမှတ်မယ်လို့အီတလီနိုင်ငံဆီဆီလီကျွန်းမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲပြုံးကန်ဤအလို့သဘောတွေ့ဆုံတဲ့နေ့လည်စာစာပွဲမှာသူရဲ့ကိုယ်ပိုင် Twitter လူမျိုးကိုရင်ကတဲ့ဆင်သမရဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ်။